မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့3လကျော်ကာလအတွင်းလူပေါင်း980ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့အများစုဟာတနတ်တန်ရနဲ့သေဆုံးရတာဖြစ်ကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုဆက်ပြီးအကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေကြောင်းလည်းကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။
Our team says that according to the best available data, at least 774 women and children and men have been killed across Myanmar.
မြန်မာနိုင်ငံမှာ February 1ရက်ကနေမေလ6ရက်အထိစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုကြောင့်နိုင်ငံတဝန်းအမျိုးသမီးတွေ၊ကလေးငယ်တွေနဲ့အမျိုးသားတွေစုစုပေါင်း984ယောက်သေဆုံးခဲ့ရတယ်ဆိုတဲ့သတင်းအချက်အလက်တွေကိုရထားကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနဖွဲ့ကပြောကြတယ်လို့အတွင်းမှုချုပ်Antonio Guterres ရဲ့ပြောခွင့်ရစတီဖန်ဒူဂျရက်ကကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တေဆွန်ရသူအများစုဟာတနတ်တန်ရကြောင့်တေဆွန်ရတာဖြစ်ကြောင်းနဲ့ပြည်သူတွေထဲမှာတရားမဲ့အဖမ်းဆီးခံရပြီးဂုတိမလွတ်မြောက်သေးသူ3940ရဲ့အခြေအနေကိုလည်းကုလအဖွဲ့တွေကစိုးရိမ်နေတယ်လို့ပြောပါတယ်။ဒါအပြင်စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းမှုတွေဆက်ပြီးလုပ်နေတဲ့အတွက်အထူးစိတ်ပူကြောင်းလည်းပြောပါတယ်နိုင်ငံတွင်းဆန္ဒပြသူတွေရောဘေးကရက်ကြီနေသူတွေပါတေဆုံးတာဒဏ်ရာရမှုတွေရှိတာနေစဉ်လိုလိုတွေ့နေရတယ်ဆိုတဲ့သတင်းတွေရထားတဲ့အပြင်နိုင်ငံတွင်းနေရာအနှံ့မှာပောက်ကွဲမှုတွေမိရှို့မှုတွေတိုးလာနေတာကြောင့်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းလည်းပြောပါတယ်